America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ခါနေ2018ခုနှစ်ဧပြီလ28ရက်စနေနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုက်ဒိုမီတာ19.25ရူကနေဓာတ်ရိုက်အတန်ထွင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုမှတ်ခွာညွန်နဲ့အတူကြီးညာပေးသွားမှာပါတောင်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ယောက်ကြားတောက်ကြနေကသမိုင်းဝင်တွေ့ဆုံပွဲမှာနျူကလ িয়ার ကင်းစင်ပပျောက်ရေးအတွက်ပေးခဲ့တဲ့ကတိတွေအတွက်အကောင်းမြင်တယ်လို့အမေရိကန်သမ္မတကပြောကြားလိုက်ပါတယ်မြန်မာနိုင်ငံရခိုင်ဒေသမှာဖြစ်ပွားခဲ့တဲ့ပြည်ပခါကြောင့်တစ်ဖက်နိုင်ငံကိုထွက်ပြေးတိမ်းရှောင်လာတဲ့ဒုက္ခသည်တွေနေရက်ကိုဂုံတိတ်ခါရှိရှိနဲ့ပြန်နိုင်ရေးပူပေါင်းဆောင်ရွက်ကြဖို့စင်ကာပူဝန်ကြီးချုပ်လီရှန်လွန်ကတိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆရာမကတော့တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားသမိုင်းဝင်တွေ့ဆုံမှုအပေါ်မှာမြန်မာနိုင်ငံအပါအဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကကြိုဆိုလိုက်တဲ့သတင်းနောက်မြန်မာနိုင်ငံကိုပထမဦးဆုံးချိန်လာရောက်ခွင့်ရတဲ့လူညုံရေးကောင်စီအဖွဲ့ဝင်ရဲ့ခီးစဉ်အပေါ်မှာဘယ်လိုသုံးသပ်ချက်ရှိပါသလဲ။
ဒီကုလသမဂ္ဂလူညီကောင်စီအဖွဲ့ဝင်15ဦးပါတဲ့ကုသလေအဖွဲ့ကလာပြီးတော့စုံစမ်းစစ်ဆေးမှုပြုလုပ်မယ်လို့ကျွန်တော်တို့သိရပါတယ်။အဲ့ဒီတော့ကကျွန်တော်တို့အနေနဲ့ကမြန်မာနိုင်ငံအတွင်းမှာတကယ်လက်ရှိဖြစ်ခဲ့တဲ့အမှန်တိုင်းအခြေအနေတွေကိုခြားပြရှင်းလင်းဖို့တော့လိုပါတယ
်။လူခွင့်ရေးရှင်နေပြောဆိုသွားတာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်ပြည်ပရောက်တိဘက်လူမျိုးတွေသူတို့ရဲ့ရိုးရာယဉ်ကျေးမှုကိုဆက်ထိန်းထားကြတယ်လို့ပြောဆိုလိုက်တဲ့သတင်းကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မခွာညိုတို့ကတင်ပြပေးကြပါလိမ့်မယ်ရှင
်။တောင်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ယောက်ကြားတောက်ကြနေကသမိုင်းဝင်တွေ့ဆုံပွဲမှာနျူကလ িয়ার ကင်းစင်ပပျောက်ရေးအတွက်ကင်ဂျွန်အွန်းပေးခဲ့တဲ့ကတိတွေဟာအကောင်းမြင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ဘက်ကကစားနေတယ်လို့သူမထင်ကြောင်းနဲ့အခုလိုအခြေအနေမျိုးအထိဘယ်တော့မှမရောက်ခဲ့ဘူးလို့အင်မီရောမှာဂျာမနီဝန်ကြီးချုပ်နဲ့ပူရဲချင်းပါတဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတထရမ့်ကပြောခဲ့တာပါမြောက်ကိုရီးယားဆိုရဘက်ကအလားတူကတိတွေပေးခဲ့ပေမဲ့လက်တွေမလုပ်ခဲ့တဲ့အတွက်ဒီတစ်ခါမှရောတကယ်စစ်မှန်တဲ့ကတိဖြစ်မလားဆိုတဲ့အမေးကိုတော့သမ္မတထရမ့်ကသူ့ဘက်ကတော့အညာခံမှာမဟုတ်ဘူးလို့ဖြေခဲ့ပါတယ်ကင်ဂျွန်အွန်းနဲ့သူတွေ့ဆုံဆွေးနွေးပွဲတွေမကြခင်လုံးမှာဖြစ်တယ်လို့သမရကဆိုပေမဲ့လည်းအချိန်တိကျကိုတော့မပြောပါဘူးထိပ်သီးတွေ့ဆုံပွဲဗမာလုပ်မယ်ဆိုတာတာဝန်ရှိသူတွေက2နေရ3နေရလောက်စဉ်းစားထားတယ်လို့လည်းပြောပါတယ်တောက်ကြနေတဲ့ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဟာတောင်ကိုရီးယားဘက်ချမ်းမှာပထမဦးဆုံးခြေချခဲ့တဲ့မြောက်ကိုရီးယားခေါင်းဆောင်တစ်ယောက်ဖြစ်လာပြီးတောင်ကိုရီးယားသမရမွန်ဂျဲအင်းနဲ့သမိုင်းဝင်တွေ့ဆုံဆွေးနွေးခဲ့တာပါကိုရီးယားကျွမ်းဆောင်မှာနျူကလ িয়ার ကင်းစင်ပပျောက်ရေးအကောင့်ထဲပေါ်ဖို့နဲ့ကိုရီးယားစစ်ပွဲကိုတရားဝင်အဆုံးသတ်ရေးဆွေးနွေးဖို့ခေါင်းဆောင်နှစ်ဦးသဘောတူညီခဲ့ကြပါရခင်ဗျာ
မကြခင်ရပိုင်းအတွင်းကပဲအမေရိကန်နိုင်ငံဂျာယီဝင်ကြီးဖြစ်သွားတဲ့မိုက်ပွန်ဖီယိုဟာဒီကနေ့စနေနေ့မှာပဲအရှေ့လေပိုင်းဒေတာခီးစဉ်ကိုစတင်လိုက်ပါတယ်ဒီမတိုင်ခင်မှာတော့မစ္စတာပွန်ဖီယိုဒီယာရုစယူပြီးတဲ့နောက်ပထမဆုံးတန်တမန်ခီးစဉ်အဖြစ်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့တော်မှာနေတူးခေါ်မြောက်အတ္တလန္တစ်စာချုပ်အဖွဲ့ရဲ့နိုင်ငံသားရေးဝင်ကြီးများအစည်းအဝေးကိုတက်ရောက်ခဲ့ပါတယ်။သုံးရက်ကြာမဲ့အခုခီးစဉ်မှာတော့ဆော်ဒီအာရေဗျ၊ဂျော်ဒန်နဲ့အစ္စရေးနိုင်ငံတို့ကိုတွားရောက်မှဖြစ်ပြီးအီရန်နိုင်ငံနဲ့ပတ်သက်လို့အမေရိကန်အစိုးရရဲ့မူဝါဒနဲ့အဲ့ဒီမဟာမိတ်နိုင်ငံတွေကိုပြောပြမှဖြစ်ပါတယ်။အီရန်နိုင်ငံဆိုင်ရာနျူကလ িয়ার သဘောတူညီမှုကနေအမေရိကန်နှုတ်ထွက်ဖို့သမ္မတထရမ့်ကဆုံးဖြတ်ချက်မချရသေးဘဲဆက်ပြီးတော့ဆွေးနွေးညှိနှိုင်းနေကြောင်းမစ္စတာပွန်ပီယိုတောက်တာနေကပဲပြောသွားတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးနေတိုးနိုင်ငံသားရေးဝန်ကြီးတွေနဲ့လည်းဆွေးနွေးခဲ့တယ်လို့မစ္စတာပွန်ပီယိုကဆိုပါတယ်။ဒီအရှေ့လေပိုင်းခီးစဉ်မှာလည်းအီရန်နျူကလ িয়ার ကိစ္စကိုထိတ်ဆုံးမှထားဆွေးနွေးဖို့ရှိတယ်လို့သူကပဲပြောသွားပါတယ်။နိုင်ငံတကာသတင်းတွေမှာတော့မြောက်ကိုရီးယား၊ဆီးရီးယားနဲ့အီရန်ရေးကိစ္စတွေထိတ်တန့်ရောက်နေချိန်မှာအမေရိကန်ရဲ့ရည်တည်မှုဘလို့အနေထားမှာရှိသလဲဆိုတာသိနိုင်ဖို့နိုင်ငံတကာခေါင်းဆောင်တွေ၊နိုင်ငံသားရေးမူဝါဒကြံ့ကျင်သူတွေကဝန်ကြီးဖွန်ပီယိုရဲ့ပထမဆုံးသတင်းပတ်ကိုတေချာစောင့်ကြည့်နေကြဖို့ရှိပါတယ်။မစ္စတာဖွန်ပီယိုဟာသူ့ရဲ့နိုင်ငံသားရေးဝန်ကြီးဖြစ်တဲ့ Rex Tillerson နဲ့ရှင်ရင်တော့အီရန်ဆိုရပေါ်မှာပိုးပြီးသဘောထားတင်းတင်းမာမာသူလို့သုံးသပ်ကြပါတယ
်။အီရန်ကနျူကလ িয়ার လက်နက်တွေမထုတ်လုပ်နိုင်အောင်ကာကွယ်တားမြစ်ထားတဲ့သဘောတူညီမှုပြပြသွားခဲ့ရင်တော့နျူကလ িয়ার လက်နက်ထုတ်လုပ်တာကိုခွင့်ပြုမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအလေးနဲ့ပြောကြားခဲ့ပါတယ်။ဝါရှင်တန်မြို့တော်မှာဂျာမနီဝန်ကြီးချုပ်အန်ဂလာ မာကဲလ်နဲ့တွေ့ဆုံအပြီးပူးရဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအီရန်အနေနဲ့နျူကလ িয়ার လက်နက်မထုတ်နိုင်စေရဘူးလို့သမ္မတထရမ့်ကဆိုပါတယ်။2015ခုနှစ်ကအီရန်နဲ့ရရှိထားတဲ့JCPOA နိုင်ငံတကာသဘောတူညီချက်ပြတ်သွားခဲ့လို့အီရန်ကနျူကလ িয়ার အစီအစဉ်တွေပြန်ဆခဲ့ရင်စီရီးယားရေးယူမလားဆိုတဲ့အမေးကိုတော့သမ္မတကမဖြေနိုင်ဘူး လို့ဖြေဆိုခဲ့ပါတယ်။ဒီသဘောတူညီချက်ဟာအီရန်ရဲ့ပြဿနာအလုံးကိုဖြေရှင်းပေးမဲ့သဘောတူညီချက်မျိုးတော့မဟုတ်ဘူးလို့ဂျာမနီဝန်ကြီးချုပ်မာခဲကပြောကြားခဲ့ပါတယ်။အီရန်ရဲ့မကောင်းတဲ့လှုပ်ဆောင်မှုတွေကိုကန့်သက်ထားတဲ့သဘောတူညီချက်အဖြစ်လက်ခံထားတယ်လို့လည်းသူကဖော်ပြပြောဆိုပါတယ်။ဆီးရီးယားနိုင်ငံပေါ်ပထဝီအနေထားရဩဇာလွှမ်းမိုးနိုင်အောင်ကြိုးစားနေတဲ့အီရန်ရဲ့ရန်ကိုထိန်းနိုင်မှုအတွက်အီရန်သဘောတူညီချက်ဟာအဓိကအရေးကြီးတယ်လို့လည်းဂျာမနီဝန်ကြီးချုပ်ကပြောပါတယ်။ဒီသဘောတူညီချက်ကနေနှုတ်ထွက်မယ်လို့သမ္မတ Trump ကပြောထားချိန်မှာဂျာမနီအစိုးရအနေနဲ့ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်နဲ့ဆက်ပြီးတော့အနီးကပ်ဆွေးနွေးသွားမယ်အကြောင်းလဲအင်္ဂလာမာကဲကပြောကြားပါရယ်သဘောတူစာချုပ်ပါအချက်ဒီအတိုင်းအီရန်ဘက်ကလိုက်နာခြင်းရှိမရှိရက်90ကြာတိုင်းအမေရိကန်အစိုးရကလွှတ်တော်ကိုပြန်လည်သုံးသပ်တင်ပြရပါရယ်နောက်ထပ်တင်ပြရမယ့်ရက်ကတော့မေလ12ရက်ဖြစ်ပါရယ်ခင်ဗျာ
ဂျီမင်နိုင်ငံတွင်အင်အားကြီးတဲ့အစ္စလာမစ်အဖွဲ့ခွဲတစ်ခုကအကြီးတန်းခေါင်းဆောင်တရားကိုဂျီမင်နိုင်ငံတောင်ပိုင်းအေဒန်မြို့မှာစနေနေ့ပြစ်ခတ်မှုအတွင်းတပ်ဖြတ်ခဲ့ကြောင်းဂျီမင်လုံခြုံရေးတပ်ဖွဲ့ကပြောပါတယ်။နိုင်ငံတောင်ပိုင်းမှာနှစ်ပေါင်းများစွာဘုံးခွဲမှုတွေပြစ်ခတ်တိုက်ခိုက်မှုတွေအတွင်းလုံခြုံရေးတပ်ဖွဲ့ဝင်အများစုပါဝင်တဲ့လူတွေကိုရာပေါင်းများစွာတပ်ဖြတ်ခဲ့တဲ့စစ်သွေးကြွအုပ်စုတွေကြီးစိုးရာအေဒန်မြို့တော်တစ်ဝိုက်မှာဆာလစ်နက်စီယာဖက်ဒယ်အယ်ဘက်ရှီဟာမင်းသားဖွဲ့ခံယူထားသူဖြစ်ပါတယ်။အကြမ်းဖက်မှုတံပြန်တိုက်ဖြတ်ရေးတပ်ဖွဲ့တွေကအစအုပ်တစ်ခုထဲမှာရှိနေတဲ့အယ်ဘက်ရှီကိုဝိုင်းရံပိတ်ဆို့ထားတဲ့အချိန်မှာအယ်ဘက်ရှီနဲ့သူ့ရဲ့နောက်လိုက်တွေကလက်နက်ချဖို့ညှဉ်းဆဲခဲ့တဲ့အကြောင်းအေရန်ရဲဌာနရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ရဲတပ်ဖွဲ့ရဲ့ကြေညာချက်ထဲမှာအယ်ဘက်ရှီရဲ့သွေးတံရဲရဲနဲ့တေဆုံးနေတဲ့အလောင်းကိုပြသထားပြီးသူ့ရဲ့အပေါင်းပါ၃ယောက်ကိုဖမ်းဆီးထားခဲ့ကြောင်းဖော်ပြပါတယ်။ဒီပစ်ခတ်မှုအတွင်းအကြမ်းဖက်မှုတံပြန်တိုက်ဖြတ်ရေးအဖွဲ့ဝင်တဦးလည်းတေဆုံးခဲ့ပါတယ်။
ဗီယိုရီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068မြောက်လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။စနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ညင်ညာနေပါတယ်ခင်ဗျာ။မြန်မာနိုင်ငံရခိုင်ဒေသမှာဖြစ်ပွားခဲ့တဲ့ပြည်ပခါတွေကြောင့်တဖက်နိုင်ငံကိုထွက်ပြေးတင်းရှောင်လာတဲ့ဒုက္ခသည်တွေနေရက်ကိုကုန်တိတ်ကာရှိရှိနဲ့ပြန်နိုင်ရေးပူးပေါင်းဆောင်ရွက်ကြဖို့စင်ကာပူဝန်ကြီးချုပ်လီရှန်လွန်းကတိုက်တွန်းသွားပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ထိပ်သီးဆွေးနွေးပွဲဒီကနေ့သတင်းစာရှင်းလင်းပွဲမှာစင်ကာပူဝန်ကြီးချုပ်ကအခုလိုပြောသွားတာပါ။
And we encourage Myanmar and Bangladesh to press on with their shared commitment.to carry out the voluntary return of displaced persons
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေအနေနဲ့သူတို့ဆန္ဒအလျောက်နေရရင်ပြန်နေဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့ကုန်သိက္ခာရှိရှိပြန်နိုင်ရေးအချိန်ဆိုင်မနေဘဲနဲ့ချမှတ်ထားတဲ့ဂရီကိုဒီအတိုင်းဆောင်ရွက်သွားဖို့ဝန်ကြီးချုပ်လီရှန်လွန်းကပြောသွားတာပါ။ဒါ့အပြင်အာဆီယံသင်းကြီးရဲ့ခေါင်းဆောင်တွေဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျဲအင်တို့ရဲ့ကိုရီးယားကျွမ်းဆွယ်တင်မာမှုတွေလျှော့ချရေးတမိုင်းဝင်ပထမဆုံးတွေ့ဆုံဆွေးနွေးခဲ့ကြတာနဲ့ပတ်သက်လို့လည်းကြိုဆိုလိုက်ပါတယ်။ကိုရီးယားထေသည့်ဆွေးနွေးပွဲကနေဒေတာရင်းငင်းငင်းကြီးနဲ့တင်းငင်းရေးတို့ကိုစောင့်ကျဉ်းလာလိမ့်မယ်လို့လဲဝန်ကြီးချုပ်လီရှန်လွန်းကပြောပါရယ်အပြုသဘောဆောင်တဲ့ခြေလှမ်းစတင်လိုက်တာဖြစ်ပေမဲ့လဲရှေ့မှာဆက်ပြီးတော့ဆွေးနွေးဖြည့်ရှင်းရမယ့်အခက်အခဲတွေရှိနေနိုင်ကြောင်းလဲသူကထောက်ပြပါရယ်ဒီကနေ့မှာပဲကျင်းပတဲ့32ချိန်မြောက်အာဆီယံအသင်းကြီးရဲ့ထေသည့်ဆွေးနွေးပွဲအတွင်းကုန်သွယ်ရေးစစ်ပွဲကိုမလိုလားကြောင်းနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့လဲလီရှန်လွန်းကသတိပေးပြောဆိုပါရယ်ဒီထေသည့်ဆွေးနွေးပွဲကိုဒေတာရင်းအသင်းဝင်နိုင်ငံခေါင်းဆောင်တွေနဲ့အတူမြန်မာသမ္မတဦးဝင်းမြင့်လဲတက်ရောက်နေပါရယ်ခင်ဗျာ
ကိုရီးယားနှစ်နိုင်ငံကြားတွေ့ဆုံဆွေးနွေးပွဲဟာကိုရီးယားကျွန်းဆွယ်အတွက်အလှည့်ပြောင်းတစ်ခုဖြစ်ကြောင်းမြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာန KCNA ကကြေညာခဲ့ပြီးတစ်ချိန်တည်းမှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်နဲ့မတွေ့ခင်တန်ခတ်ပိတ်ဆို့မှုတွေကိုဆက်ပြီးထားမှာဖြစ်တဲ့အကြောင်းပြောပါရတယ်။ဆယ်နှစ်ကျော်အတွင်းကိုရီးယားနှစ်နိုင်ငံကြားပထမဆုံးတွေ့ဆုံဆွေးနွေးပွဲနဲ့ပတ်သက်လို့ပူးတွဲကြေညာချက်ကို KCNA ကတောက်ကြနေမှာထုတ်ပြန်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ဟာကိုရီးယားကျွန်းဆွယ်ကိုနျူကလ িয়ার ကင်းမဲ့ဇုန်ဖြစ်ပေါ်လာစေရေးစုံကမ်းတိုင်အောင်ဆောင်ရွက်သွားကြဖို့ကြိပြုခဲ့ကြသလိုကိုရီးယားကျွန်းဆွယ်မှာအမှုမျိုးလက်နက်ကင်းစင်ရေးကိုလည်းဘုံကြီးမှန်းချက်အဖြစ်သဘောတူခဲ့ကြပါတယ်။တွေ့ဆုံဆွေးနွေးပွဲအတွင်းတောင်နဲ့မြောက်ကိုရီးယားနဲ့တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်လာစေရေးကိစ္စရပ်တွေအပါအဝင်နှစ်နိုင်ငံကြားကစိုးရိမ်ပူပန်နေကြတဲ့ကိစ္စရပ်တွေကိုအပြန်အလှန်စိတ်ရင်းစေတနာမှန်နဲ့ရိုးသားပွင့်လွင်စွာဆွေးနွေးခဲ့တဲ့အကြောင်း KCNA ကဖော်ပြပါရတယ်။ထုတ်ပြန်ကြေညာချက်ထဲအတိအကျဖော်ပြထားတဲ့သဘောတူညီချက်အများစုကကိုရီးယားနှစ်နိုင်ငံကြားဆက်ဆံရေးကိုအဓိက ဆောင်ပေးထားပြီးကိုရီးယားမြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်နဲ့တိုက်ချင်းပြစ်ဒုံးကျည်တွေကိုလူလူလာလာဆွန့်လွတ်မလားဆိုတာကိုတော့ရှင်းရှင်းလင်းလင်းဖော်ပြမထားပါဘူးတွေ့ဆုံဆွေးနွေးပွဲအကြောင်းမြောက်ကိုရီးယားအစိုးရသတင်းမှဖော်ပြရမှာတော့နျူကလ িয়ার ကင်းစင်ရေးဆွေးနွေးမှုတွေအကြောင်းထူးထူးခြားခြားဖော်ပြမထားပေမဲ့အသေးစိတ်ဖော်ပြမထားဘဲနဲ့ငြိမ်းချမ်းရေးတာယာဝါပြောရေးနဲ့ကိုရီးယားနှစ်နိုင်ငံညီညွတ်ရေးတွေကိုပဲအလေးပေးခဲ့ပါတယ
်။အိန္ဒိယဝန်ကြီးချုပ်နေရင်ဒရာမိုဒီနဲ့တရုတ်သမ္မတရှီကျင်းပင်တို့ဟာအငင်းပွားနေတဲ့နေဆက်အရေးနဲ့ပတ်သက်ပြီးတော့တည်တည်ငြိမ်ငြိမ်အခြေအနေကိုဆက်လက်ထိန်းသိမ်းသွားကြဖို့သဘောတူညီခဲ့ကြပါတယ်။ခေါင်းဆောင်နှစ်ဦးဟာတရုတ်နိုင်ငံအလယ်ပိုင်းဝူဟန်မြို့မှာနှစ်ရက်ကြာအလို့သဘောဆွေးနွေးခဲ့ကြတာပါ။ဒါအပြင်မြန်မာရဲ့ဟိမဝန္တာတောင်တန်းနေဆက်မြင့်တလျှောက်ကနိုင်ငံတက်ဖွဲ့ဝင်တွေအနေနဲ့ငြိမ်းချမ်းရေးဆက်လက်ထိန်းသိမ်းသွားနိုင်ရေးလဲသဘောတူညီခဲ့ကြတယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့မှပြောလိုက်ပါတယ်။အိန္ဒိယနိုင်ငံသားရေးဝန်ကြီး VJ Gohil ကဝန်ကြီးချုပ်မိုဒီနဲ့သမ္မတရှီရိုဟာနှစ်နိုင်ငံအရေးနားလည်မှုရှိရှိနဲ့မတူကွဲပြားမှုတွေကိုငြိမ်းငြိမ်းချမ်းချမ်းနဲ့ပြောဆိုဆွေးနွေးကြဖို့လဲသဘောတူခဲ့ကြတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဒီသဘောတူညီချက်တွေနဲ့ပတ်သက်လို့လက်မှတ်ရေးထိုးခဲ့ကြတာမျိုးတော့မရှိပါဘူး။
မလေးရှားဝန်ကြီးချုပ်ဟာမဟာဒီယာမိုဟာမက်ဟာမေလ9ရက်အထွေထွေရွေးကောက်ပွဲကိုစလဲအဖြစ်အမည်စီရင်တင်သွင်းလိုက်ပါတယ်။သူ့ကိုထောက်ခံသူတွေဟာစနေနေ့ကလန်ကာဝီအပန်းဖြေကျွန်းမှာစုဝေးပြီးအသက်62နှစ်ရှိနေပြီဖြစ်တဲ့ဝန်ကြီးချုပ်ဟောင်းကိုထောက်ခံကြောင်းအင်အားပြခဲ့ကြပါတယ်။မဟာဒီယာကိုယ်တိုင်တေချာတင်ကြားပေးထားခဲ့တဲ့လက်ရှိဝန်ကြီးချုပ်နာဂျစ်ရဇက်ကအာဂရီလိုက်စားမှုမှာပြဿနာတွေတက်ခဲ့ပြီးတဲ့နောက်သူ့ကိုယာရုကဖယ်ရှားဖို့မဟာဒီယာကပဲတောင်းဆိုခဲ့ပါတယ်။ဝန်ကြီးချုပ်ရဇက်2009ခုနှစ်ကဝန်ကြီးချုပ်ယာရုတာဝန်ထမ်းဆောင်ချိန်မှာစီးပွားရေးဖွံ့ဖြိုးတိုးတက်စေရေးအတွက် 1MDB အဖွဲ့ကိုတည်ထောင်ပြီးကနဦးပိုင်းကဦးဆောင်ခဲ့ပေမဲ့နောက်ပိုင်းမှာတော့ဒေါ်လာတန်းထောင်နဲ့ချီပြီးတော့အကျွေးတင်ခဲ့တာဖြစ်ပါတယ်။အစိုးရဗန်နာငွေနဲ့မတည်ထောင်တဲ့ဒီလုပ်ငန်းအဖွဲ့ကြီးဟာအမေရိကန်နဲ့တခြားနိုင်ငံတွေနဲ့နိုင်ငံဖြတ်ကျော်ငွေကြေးအလဲသုံးမှုငွေကြေးခေါ်ဝါချမှုတွေရှိခဲ့ကြောင်းစွပ်စွဲခံရပြီးစုံစမ်းစစ်ဆေးခံနေရတာဖြစ်ပါတယ
်။စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့မခွာညိုတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားသမိုင်းဝင်ထိပ်သီးတွေ့ဆုံမှုအပေါ်မြန်မာနိုင်ငံနဲ့ပါဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကကြိုဆိုလိုက်ပါတယ်။ဒါပေမဲ့လည်းပထမဦးဆုံးအကြိမ်တွေ့ဆုံမှုကနေရှေ့ဆက်ဆောင်ရွက်စရာတွေရှိနေသေးတာကိုလည်းအာဆီယံခေါင်းဆောင်တွေနဲ့အကဲခတ်တွေကသတိပေးနေကြတာပါ။အပြည့်အစုံကိုတော့ကိုအောင်လွင်ဦးပြောပြပေးပါရှင်။
တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်တို့ရဲ့ထိပ်သီးတွေ့ဆုံမှုကိုတော့အာရှဒေသမှာသမခနိုင်ငံတကာအတိုင်းဝိုင်းမှာပါစိန်ခေါ်မှုတစ်ခုဖြစ်နေတဲ့ကိုရီးယားကျွန်းဆွယ်ကတင်းမာမှုတွေရောပါလာစေမဲ့သမိုင်းဝင်တွေ့ဆုံမှုဖြစ်အာဆီယံခေါင်းဆောင်တွေကြိုဆိုလိုက်ကြပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲတွေကိုအရှင်ဖြစ်လက်ခံကျင်းပနေတဲ့စင်ကာပူကဝန်ကြီးချုပ်လီရှွန်လောင်းကတော့အပေါင်းလက္ခဏာဆောင်တဲ့တွေ့ဆုံမှုဖြစ်ချီးကျူးခဲ့ပေမဲ့စောင့်ကြည့်ဖို့လိုသေးတဲ့အကြောင်းလဲသတိထားကြိုဆိုခဲ့တာပါ။
It's positive. It's good that the North and South Koreans have met. It's good that President Donald Trump is about to meet Mr. Kim Jong-un.
တောင်နှင်းမြောက်ကိုရီးယားတွေ့ဆုံမှုဟာအပြူသဘောဆောင်တဲ့ကိစ္စပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့လည်း Mr. Kim Jong-un တွေ့မဲ့အစီအစဉ်ဟာကောင်းတဲ့ကိစ္စပါ။ခြေကိုဘယ်လိုဆက်သွားမလဲဆိုတာကတော့မေးစရာရှိပါတယ်။ဆွေးနွေးမှုတွေ၊သဘောတူညီချက်တွေ၊သဘောတူညီချက်တွေကိုအကောင်အထည်မဖော်နိုင်တာတွေအပြန်အလှန်ဆွဆွဲချက်တွေနဲ့ရှည်လျားတဲ့သမိုင်းနောက်ခံတွေရှိနေတယ်လို့တင်းမာမှုတွေနဲ့မယုံကြည်မှုတွေလည်းရှိခဲ့ဘူးပါတယ်
။တောင်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲတွေပြီးမှပဲနောက်ဆက်တွဲအဖြစ်မြောက်ကိုရီးယားခေါင်းဆောင်ဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့လည်းတွေ့ဆုံမှုစီစဉ်ထားပါတယ်။မေလဓမ္မမောက်ဇွန်လလောက်မှာတွေ့ပြမဲ့လမ်းလာတွေရှိနေပေမဲ့လည်းအစီအစဉ်အသေးစိတ်ကတော့အခုချိန်ထိမသိရသေးပါဘူး။နှစ်ပေါင်းများစွာအတွင်းမြောက်ကိုရီးယားကတောင်ကိုရီးယားနဲ့အမေရိကန်ခေါင်းဆောင်တွေကိုတွေ့ဆုံမှုလက်ခံသဘောတူခဲ့တဲ့အတွက်လဲတင်းမာမှုတွေရောပါလာမယ့်အရေးအယောင်တွေဖြစ်ဒေသရင်းနဲ့နိုင်ငံတကာအတိုင်းဝန်ကြားမျှော်လင့်ချက်တွေထွက်ပေါ်လာနေတာပါထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာလဲမြောက်ကိုရီးယားကမစ်ဆိုင်းတုံးနဲ့နျူကလ িয়ার ဆန့်သတ်မှုတွေရပ်ဆိုင်းထားမယ့်အကြောင်းကြေညာထားတယ်လို့တောင်ကိုရီးယားနိုင်ငံကလဲနေဆက်ကနေထုတ်လွှင့်နေတဲ့ဝါရဖြန့်စကားတွေနဲ့ခေတ်ပေါ်သချင်းထုတ်လွှင့်မှုအစီအစဉ်တွေကိုရပ်ဆိုင်းကြောင်းကြေညာခဲ့ကြပါတယ်ဒါပေမဲ့လည်းဂရီစကားတွေလောင်းနေတော့မလုံလောက်သေးဘူးလို့ဝါရှင်တန်ခြေဆက်ဂျော့ဂျ်တောင်းတက်သူကအရှေ့အာရှရဲ့ချင်းချင်းသူဒန်နစ်ဝိုင်ဒါကသတိပေးပါတယ
် So far all we have are promises. We don't have any real concrete steps that the North has taken that we can see.
အခုထိကတော့ဂရီတသက်ပဲတွေ့ရပါတယ်မစ်ဆိုင်းနဲ့နျူကလ িয়ার ဆန့်သတ်မှုတွေကိုလာတော်တော်ကြာအောင်ဆိုင်းငံ့ထားမယ်ဆိုတာမျိုးကလွဲလို့မြောက်ကိုရီးယားဘက်ကလက်တွေ့မြင်နိုင်တဲ့ခိုင်မာတဲ့ခြေလှမ်းမျိုးမတွေ့ရပါဘူး
တောင်မြောက်ကိုရီးယားခေါင်းဆောင်တို့မနေ့ကတည်းကထိတွေ့ဆုံမှုအတွင်းမှာတော့နျူကလ িয়ার ကင်းစင်ရေးနဲ့ငင်းချမ်းရေးအတွက်ရှစ်ရှုကြိုးပမ်းမှုနှစ်နိုင်ငံခေါင်းဆောင်တွေသဘောတူခဲ့ကြသလိုရင်းရင်းနှီးနှီးဆက်ဆံမှုတွေတွေ့ခဲ့ရတဲ့အတွက်အားရကြည်တမှုတွေလည်းရှိခဲ့ပါတယ်။ဒါပေမဲ့လည်း1953ခုနှစ်မှာစစ်ပြင်းရေးစာချုပ်တရက်နဲ့တက်ခိုက်မှုတွေအဆုံးသတ်ခဲ့ပေမဲ့ရန်ဘက်တွေဖြစ်ရှိနေစေတောင်မြောက်ကိုရီးယားနှစ်နိုင်ငံကြားအပိဓာန်ပြည်လည်မှုရာကြီးစိန်ခေါ်မှုတွေလည်းရှိနေစေဖြစ်တဲ့အကြောင်းစင်ကူဝန်ကြီးချုပ်ကသတိပေးခဲ့တာပါ။
There are many very difficult issues to be dealt with along the way, even assuming the best of faith on both sides.
နှစ်ဖက်စလုံးအပေါ်ယုံကြည်မှုအပြည့်အဝထားမယ်ဆိုရင်တော့မှရှေ့မှာကြော်လွှားရမယ့်အခက်အခဲတွေကအများအများရှိနေစေပါ။ဒါကြောင့်လဲမီဆိုင်းဒုံးတွေပြစ်လွတ်ဘုံးတွေကိုစမ်းသပ်နေတာတဲ့ဆိုင်ရင်တော့တွေးဆတာကအပေါင်းလက္ခဏာဆောင်တဲ့ခြေလမ်းတစ်ရပ်ပါ။ဒါပေမဲ့လည်းဘယ်လိုရှေ့ဆက်မလဲဆိုတာကတော့စောင့်ကြည့်ရမယ့်ကိစ္စဖြစ်တယ်လို့ကျွန်တော်တို့အနေနဲ့ကတော့အကောင်းဆုံးကိုပဲမျှော်လင့်ရမှာပါ။
ကိုရီးယားနိုင်ငံခေါင်းဆောင်တွေရဲ့တမိုင်းဝင်တွေ့ဆုံမှုအပေါ်မှာတော့တန်တမန်ရေးရာထူးခြားတဲ့ခြေလှမ်းတရားဖြစ်အမေရိကန်သမ္မတထရန့်ကချီကျူးစကားပြောကြားခဲ့တာပါနျူကလ িয়ার နဲ့မစ်ဆိုင်တုံစမ်းသပ်မှုတွေကြောင့်နိုင်ငံတကာမှာအထူးကျန်ဖြစ်နေတဲ့မြောက်ကိုရီးယားအနေနဲ့တွေ့ဆုံဆွေးနွေးဖို့လမ်းဖွင့်လာတာဟာလည်းနိုင်ငံရေးကစားကွက်တစ်ခုဖြစ်လိမ့်မယ်လို့မယုံကြည်တဲ့အကြောင်းမနေ့ကပဲအင်ပီရိုကသတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ကပြောဆိုသွားခဲ့ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးတင်ပြပေးခဲ့တာပါရှင်ဆက်ပြီးတော့လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေရဲ့မြန်မာနိုင်ငံခီးစဉ်အပေါ်တင်ကြိုသုံးသပ်ချက်တွေကိုပြောပြပေးချင်ပါတယ်မြန်မာနိုင်ငံကိုမကြခင်ရပ်ပိုင်းမှာပဲရောက်ရှိတော့မယ်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတာမတ်ကြီး15ဦးလုံးပါဝင်တဲ့အဖွဲ့ရဲ့ခီးစဉ်ကိုတိုးတက်မှုတရအနေနဲ့ကြိုးစိုးလက်ခံလိုက်တယ်လို့လာရောက်ခွင့်ပြုလိုက်တဲ့မြန်မာအစိုးရအနေနဲ့လည်းရခိုင်ပြည်ပခန့်နဲ့ပတ်သက်တဲ့ပကတိဖြစ်စဉ်ကိုပြုံ့ပြင်းလင်းလင်းရှင်းပြတင်တယ်လို့လူခွေစောင့်ကြည့်အကဲခတ်တွေကတိုက်တွန်းလိုက်ပါတယ်လောလောဆယ်ကုဝိနိုင်ငံမှာရောက်ရှိနေတဲ့ကုလလုံခြုံရေးကောင်စီအဖွဲ့ဝင်တွေဟာမြန်မာခီးစဉ်မတိုင်ခင်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအရင်ဆုံးသွားရောက်มาဖြစ်ပါတယ်ခီးစဉ်နဲ့ပတ်သက်ပြီးတော့တင်ကြိုသုံးသပ်ချက်တွေနားဆင်ရအောင်ပါရှင်ရခိုင်မြောက်ပိုင်းပြည်ပခတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းရှောင်သွားကြတဲ့လူသားချင်းစာယာဘေးဒုက္ခကိုရင်ဆိုင်နေရတဲ့ရိုဟင်ဂျာတပ်သန်းကျော်ရဲ့အခြေအနေကိုကိုယ်တိုင်သွားရောက်ကြည့်ရှုနိုင်မှုကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတာမတ်ကြီး15ဦးလုံးပါဝင်တဲ့အဖွဲ့ရဲ့ခီးစဉ်ဧပြီလ26ရက်နေ့ကစတင်လိုက်ပြီးအခုဆိုရင်တော့ကူဝိတ်ကိုရောက်ရှိနေပြီဖြစ်ပါတယ်လုံခြုံရေးကောင်စီကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုလာရောက်ဖို့ကိစ္စကိုမြန်မာအစိုးရကအစောပိုင်းမှာညင်းခဲ့ပေမဲ့လည်းနောက်ပိုင်းမှာသဘောတူလက်ခံခဲ့တာဖြစ်ပါတယ်လုံခြုံရေးကောင်စီကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံခီးစဉ်မတိုင်ခင်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဝင်ရောက်มาဖြစ်ပါတယ်မြန်မာနိုင်ငံကိုဧပြီလ30ရက်နေ့ဆက်ရောက်มาဖြစ်ပြီးမေလ2ရက်နေ့မှာပြန်လည်ထွက်ခွာมาဖြစ်ပါတယ်အခုလိုမျိုးမြန်မာအစိုးရဘက်ကကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတာမတ်ကြီး15ဦးလုံးပါဝင်တဲ့အဖွဲ့ကိုလာရောက်ခွင့်ပြုလိုက်တဲ့အပေါ်တိုးတက်မှုတရအနေနဲ့ကြိုးစိုးလက်ခံပေးမယ်လို့ဒီအချိန်တိုခီးစဉ်အတွင်းမှာဖြစ်စဉ်တစ်ခုလုံးကိုခြုံငုံသုံးသပ်မိဖို့နဲ့အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့နေရာတွေကိုတေချာလေးလာဆန်းစစ်နိုင်မှုကတော့အချိန်အကန့်အသတ်တွေရှိနိုင်တယ်လို့မြန်မာနိုင်ငံရဲ့အကဲခတ်ဒေါက်တာခင်ဇော်ဝင်းကသုံးသပ်ပါတယ
်။အရင်ကလိုကိုရင်းဆန်ပြီးတော့ဒါကမဖြစ်ပဲနဲ့လက်မခံပဲနဲ့ခြေနေရနေအခုလိုလောက်ကပြည့်ပြည့်ဆိုရင်တော့တိုးတက်မှုတရပေါ့လေ။ဒါမှလို့လာခြင်းအစီတကယ်ခြေမှန်ကိုအားလုံးပြည့်ဖို့ဆိုတာကတော့စိတ်မလွယ်ဘူးပါ။နောက်ပါဆိုတော့စိတ်ပြီးတော့အကန့်အသတ်တွေကများတယ်။ဒါဆိုအချိန်လဲပါပါတယ်လေ။ကျွန်တော်နိုင်ငံဆောင်ကတမ်းမလီပါတယ်ဆိုတော့ကျော်လေးကိုဒါဟိုတောင်းတောင်းတင်းနေပေါ့နော်အစင်းနဲ့မြင့်နေပေါ့ဒါနဲ့အားလုံးခြေနေမှာကိုတိဖို့ဆက်တာကတော့ဒီနေ့အတွင်းမှာတော့တိစမယ်လည်းမဖြစ်ဘူးဆိုတော့လာလာတော့ကျိုးစုပါတယ်နောက်တစ်ခုကမြန်မာစိုးရတဲ့ပြုံကြီးရန်ကြည့်တော့ဆော့ဘိုင်ဆက်လို့မလဲဆိုတော့ပြောရမယ်လေကျော်နေမယ်ကအခုလူရင်းကောင်းစီပါတယ်ကျော်လေးအားလုံးတမတ်တိဖို့အားလုံးကတော့အဓိကကဲတွေ့ရမလို့ယုံကြည်ပါတယ
်အခုလိုကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတာမတ်တွေအားလုံးပါဝင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့မြန်မာအစိုးရတာဝန်ရှိသူတွေတွေ့ဆုံတဲ့အခါမှာတော့ဘင်္ဂလားဒေ့ရှ်ဘက်လူသိမ်းချီထွက်ပြေးသွားကြရတဲ့မြန်မာနိုင်ငံကရခိုင်ပြည်ပခနဲ့ပတ်သက်ပြီးပကတိအခြေအနေတွေကိုပြုံပြင်းလင်းလင်းတင်ပြတင်တယ်လို့လည်းဟောင်ကောင်အခြေစိုက် AARC အာရှလူခွင့်ရေးကော်မရှင်ကလူခွင့်ရေးရှင်နေဦးမင်းလွင်ဦးကအကြံပြုပါတယ်
ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအစိုးရကိုနိုင်ငံတကာကနေပြရားပေးတာတော်တော်များများကြာပြီနောက်ပြီးတော့တခါနိုင်ငံတကာကနေပြီးတော့လေးလာရေးပွဲတွေအတူကိုယ်စားလှယ်တွေကုလသမဂ္ဂရဲ့လူခွေကိုယ်စလေဒီစတာဒီအပီးပြီးလာဖို့စူးစမ်းခဲ့ပြီမဲ့လေမြန်မာနိုင်ငံအစိုးရကနေပြီးတော့ညှင်းပယ်ခဲ့တာဖြစ်တဲ့အတွက်ဒီကုလသမဂ္ဂလူမျိုးရေးကောင်စီကအဖွဲ့ဝင်15ဦးပါတဲ့ကိုယ်စလေအဖွဲ့ကလာပြီးတော့စုံစမ်းစစ်ဆေးမှုပြုလုပ်မယ်လို့ကျွန်တော်တို့သိရပါတယ်အဲ့ဒီတော့ကကျွန်တော်တို့အနေနဲ့ကမြန်မာနိုင်ငံအတွင်းမှာတကယ်လက်ရှိဖြစ်ခဲ့တဲ့အမှန်တိုက်အခြေအနေတွေကိုထပ်ပြရှင်းလင်းဖို့တော့လိုပါတယ်အဲ့တော့ကိုယ်ဘက်ကနေပြီးတော့စီမံခန့်ခွဲမှုနေပါတဲ့အတွက်ဖြစ်ခဲ့တဲ့ပြဿနာတွေရှိတယ်ဒါတွေကိုလည်းရှိကြတယ်ဆိုတော့အမှန်တိုင်းတင်ပြ နိုင်ရမယ်ရှင်းပြနိုင်ရမယ်ရှင်းရှင်းလင်းလင်းသိအောင်ပြောသင့်တယ်လို့ကျွန်တော်တို့မြင်ပါတယ်။ဘာကြောင့်လဲဆိုတော့ကဒီကိုယ်စားလှယ်အခွဲကနေပြီးတော့ပဲမြန်မာနိုင်ငံအပေါ်မှာနိုင်ငံတကာရဲ့ PR တွေညှို့နှဲသက်သာသွားအောင်စီမံဆောင်ရွက်နိုင်မှာဖြစ်တယ်။ဆိုရပုံမှာဆက်လက်ရေးယူနေတာလည်းရပ်တန့်သွားနိုင်အောင်ဒီအခွဲကပဲဒီအခွဲရဲ့အစဉ်ခါလာကပဲအဓိကအရေးကြီးတယ်လို့ကျွန်တော်တို့မြင်ပါတယ
်။ကုလသမဂ္ဂလူညိုရေးကောင်စီအဖွဲ့ဝင်တွေဟာမြန်မာခီးစင်မတိုင်ခင်မှာတော့ဘင်္ဂလားဒေ့ရှ်ကိုအရင်ဆုံးတွားရောက်လေ့လာမှာဖြစ်တဲ့အတွက်တိမ့်ချီတဲ့ရိုဟင်ဂျာမွတ်စလင်တွေသူတို့ရင်ဆိုင်ခဲ့ရတဲ့ရခိုင်အကြမ်းဖက်မှုအတွင်းကလူခွေကျိုးဖောက်မှုတွေကိုကိုယ်တိုင်စုံစမ်းသိရှိနိုင်မှာဖြစ်တယ်လို့လည်းဒေါက်တာခင်စောဝင်းကပြောပါတယ်
။ခီးစင်နေတဲ့ကိုယ်သူဘင်္ဂလားဒေ့ရှ်တွားရတယ်ကောင်းတယ်လေ။ဘာဖြစ်လဲကျတော့တကယ်ကိုခံထားရတဲ့နော်သူတွေကအဲ့ဒီမှာဖြစ်နေတာဟုတ်ဟိုဟိုဟိုကမတော်လည်းဘာလဲဆိုတော့ဒီစုံရင်းတွေ့လို့ရတယ်။ဆိုတော့ဟိုကလူတွေရဲ့ရှင်းပြချက်တွေကိုကြားလာမှာပဲ။ကြားဆိုတော့တနည်းဖြင့်လည်းညောပြီးလာတဲ့ချက်ကကျတော့ဒီကြားလာတဲ့ချက်တွေကိုဒီဆက်ပြီးတော့လက်ဆိုင်ခံမယ်။ပြီးတော့ဒီဘက်ကပေးတဲ့တဲ့နေကိုဒီအဆင့်တွေပါနေမှာပေါ့။ပါပြီးဆိုတော့ဒီလိုချင်းရဖြစ်နေပြီ။အဲမြန်မာဆွေးနွေးတဲ့ဘာလုပ်မလဲဆိုတော့တို့ဒါကိုတို့တွေ့ပြီးတော့နော်။နေနေချင်းတွေ့ပြီးတော့ဒါကိုတို့ဖြေရှင်းလိုက်မယ်။နော်။ပြောနေတဲ့ချက်ကဘာလဲဆိုတော့မြန်မာဆွေးနွေးကတော့ဒီဘက်ကဆက်ပြထားတဲ့အတိုင်းပဲဒီကြောင့်လည်းခပ်ပြောမှာပဲเนาะဆိုတော့ဒါလေးကိုပြောလို့မရဘူးတော့ခင်ဗျားတို့အင်းနဲ့ဒီရဲ့တစ်ဖြစ်မကပေါ့ဒီဆိုဖြင်းဖြင်းရှင်းနိုင်ဖို့အတွက်ခင်ဗျားတို့အင်းနဲ့ဘာလို့တင်လဲဆိုတာကိုလူတွေကောင်းချင်းနည်းနည်းကအဓိကဂိုင်ပြီးပြောရလိမ့်မယ်ဒီဆိုတော့เนาะအဲ့ဒါကအခင်အကြရမယ်လို့ထင်ပါတယ်
အခုလက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာဒုက္ခသည်အရေအတွက်ခံမှန်းခြေတန်းကျော်ရှိသွားပြီဖြစ်ကြောင်းရိုဟင်ဂျာဒုက္ခသည်စုစုပေါင်း 1.3 တန်းကိုထောက်ပံ့နိုင်မှုလိုအပ်နေတဲ့ရန်ပုံငွေဒေါ်လာ 950 တန်းနဲ့က 900 ခန့်လုံးပဲရရှိသေးတယ်လို့လည်းမနေ့တောက်ကြနေကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်မှာကုလတွင်းမှုချုပ်ပြောခွင့်ရကပြောဆိုထားပါတယ်ရှင
်သွားရှင်များရှင်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာပြီးခဲ့တဲ့နှစ်တည်းကျဆင်းခဲ့ကြောင်းနိုင်ငံတကာသတင်းလွတ်လပ်ခွင့်စောင့်ကြည့်အခဲခတ်နေတဲ့အဖွဲ့တွေရဲ့နှစ်ပတ်လည်အစဉ်ခန်းစာတွေမှာဖော်ပြလိုက်ကြပါတယ်။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တွေကျဆင်းလာရတာဘာကြောင့်များပါလဲ။တိုးတက်လာအောင်ပါတွေလုပ်ဖို့လိုအပ်နေတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါတယ်ရှင်။
ဒီနေ့ညတရလေးတိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့ဒီတိဘက်နိုင်ငံနဲ့ဆိုင်တိဘက်နဲ့ဆိုင်တဲ့သတင်းတပုတ်ကိုတင်ပြပေးကြပါရစေ။ပြည်ပရောက်တိဘက်လူမျိုးတွေဟာသူတို့ရဲ့ယဉ်ကျေးမှုနဲ့လူမျိုးလက္ခဏာတွေပျောက်ပြတ်မသွားရအောင်ထိမ့်သိမ်းစောင့်ရှောက်ထားကြတယ်လို့တိဘက်ဖုန်းတော်ကြီးဒလိုင်းလာမရဲ့မွေးရမြေကနေအိန္ဒိယနိုင်ငံဘက်ကိုတင်းရှောင်လာခဲ့တာနှစ်ပေါင်း60ပြည့်အထိမ့်မဲ့ကျင်းပနေကြတဲ့ပြည်ပရောက်တိဘက်လူမျိုးတွေကပြောဆိုလိုက်ပါတယ်။တရုတ်ဆိုရရဲ့ထိမ့်ချုံမှုအောက်မှာရှိနေတဲ့သူတို့ဒေသမှာတော့ရိုးရာယဉ်ကျေးမှုတွေပြတ်သုံးမဲ့အရေးချင်းချောက်ခံနေရတယ်လို့တိဘက်ခေါင်းဆောင်တွေကသတိပေးကြပါတယ်။ကမ္ဘာပေါ်မှာတိဘက်လူမျိုးတွေအများဆုံးခိုလုံနေထိုင်ရာအိန္ဒိယနိုင်ငံမှာတော့ပြည်ပရောက်တိဘက်တွေဖွင့်ထားတဲ့စာတင်ကျောင်းပေါင်းက80လောက်ရှိပြီးတော့ဒီကျောင်းတွေမှာတိဘက်ယဉ်ကျေးမှုတွေကိုသင်ကြားပေးနေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံရဲ့မြို့တော်မှာရှိတဲ့တိဘက်စာတင်ကျောင်းတစ်ခုကိုကိုယ်တိုင်သွားရောက်ပြီးတော့သတင်းယူခဲ့တဲ့အန်ဂျနာပရက်စတီတိုင်းပေးပို့ထားတဲ့သတင်းကိုမက်ခင်ဖြူထွေးပြောပြပေးပါရှင်။
ယူတီလီမျိုးကစာတင်ကျောင်းတစ်ခုမှာအခုကလေးငယ်တွေယူဆိုနေတဲ့တချင်းတွေနဲ့ကြပြားတွေအားလုံးဟာတိဘက်ဘာသာစကားတွေပါ။တရားပြည့်ရဲ့ဆရာဆရာမတွေကလည်းတိဘက်ရိုးရာဝိဆုကိုပဲအမြဲဝိဆေချပါတယ်။ကျောင်းသားကလေးငယ်တရားကျော်ကိုသူတို့ကိုယ်တိုင်မမြင်ဘူးသေးတဲ့သူတို့ဒေသအကြောင်းသင်ကြားပေးတယ်လို့ဆပ်ပြေလေးတိကလေးလေးကျောင်းရဲ့ကျောင်းအုပ်စရာမစ်မာဆရင်ကပြောပါတယ်
။ They advise the Tibetan situation not related with politics.
နိုင်ငံမပါတဲ့တိဘက်ဒေသအကြောင်းကိုပြောပြပေးပါတယ်။လာပါတဲ့တိုင်းပြည်တစ်ခုကိုပိုင်ဘာသာစကားကိုပိုင်လက္ခဏာတွေကိုယ်ဝန်မှုဘာသာတွေကောင်းကောင်းမွန်တည်ရှိတယ်ဆိုတာတွေကိုပါအ
ိန္ဒိယမှာရှိတဲ့ပြည်ပရောက်တိဘက်အုပ်ချုပ်ရေးအဖွဲ့ကဖွင့်ထားတဲ့ဒီလိုချောင်းတွေမှာခလိငယ်တွေဟာတိဘက်စာပေတွေနဲ့တခြားဘာသာကတွေတိဘက်လိုပြန်ဆိုထားတဲ့ပုံပြစာအုပ်တွေကိုဖတ်ကြပါတယ်ရိုးရာဂီတတူရိယာတွေကိုလည်းလေ့လာတိခဲ့ကြပါတယ်ဒီချောင်းမှာသုံးတဲ့အထိစာတွေကိုမိခင်တိဘက်ဘာသာစကားနဲ့ပဲသင်ကြားပေးတယ်လို့ဆရာမဆိုနမ်ချက်တန်ကပြောပါတယ
် You know in Tibet now Tibetan language you know, the Chinese, they are suppressing all the, you know, not to even in
Tibet ma so yin no tyut dwe ga Tibet ga go nik kwat tha ba de sa tin ga ne ma raung Tibet ga pyaw kwin mishi ba au da chang pibat ga dilo niya ma chama ro ye ba da ga go a thu tpin sa tin chang ne ma thain nei tha ba de ti ma ro a long go Tibet lo be pyaw da ba
ဒါပေမဲ့လည်းနောက်ပိုင်းမျိုးဆက်သစ်လူငယ်တွေကြားအိန္ဒိယနိုင်ငံပြပထွက်ပြီးအခွင့်အလမ်းရှာဖွေတာတွေများလာတာကြောင့်အခုလိုတိဘက်ရည်ကျေးမှုထိသိမ်းဆောက်ရှောက်ရေးကြိုးပမ်းမှုတွေလျော့လဲလာမှာကိုတချို့ကစိုးရိမ်ကြပါတယ်။တချို့ကလည်းတိဘက်ရည်ကျေးမှုဟာသူတို့အခြေချဒေသရာဒေသတွေစာသင်ကျောင်းတွေအပြင်ပြပနိုင်ငံတွေအထိမှတော့အခိုင်အမာအပြည့်အဝတည်ရှိနေပြီးသားပါလို့ပြောဆိုကြပါတယ်။ဩစတြေးလျနိုင်ငံကို2014ခုနှစ်မှာရွှေ့ပြောင်းနေထိုင်ခဲ့တဲ့တန်စီတီကကအခုလိုပြောပါတယ
်။ The elder stories and through our teachers
We can even learn Tibetan subject. We learn a lot of histories and other stuff. So, we can even learn Tibetan subject. We learn a lot of histories and other stuff. So, we can even learn Tibetan subject. We learn a lot of histories and other stuff. So, we can even learn Tibetan subject. We learn a lot of histories and other stuff. So, we can even learn Tibetan subject. We learn a lot of histories and other stuff. So, we can even learn Tibetan subject. We learn a lot of histories and other stuff. So, we can even learn Tibetan subject. We learn a lot of histories and other stuff. So, we can even learn Tibetan subject. We learn a lot of histories and other stuff. So, we can even learn Tibetan subject. We learn a lot of histories and other stuff. So, we can even learn Tibetan subject. We learn a lot of histories and other stuff. So, we can even learn Tibetan subject. We learn a lot of histories and other stuff. So, we can even learn Tibetan subject. We learn a lot of histories and other stuff. So, we can even learn Tibetan subject. We learn a lot
ိုင်လိမ့်မယ်လို့လည်းယုံကြည်ထားပါတယ
်။အခုဆိုရင်အိန္ဒိယနိုင်ငံမှာတိဘက်ဒုက္ခသည်တွေခိုးလုံနေထိုင်လာခဲ့တာတတိယပြူးဆက်အထိဖြစ်လာပါပြီ။အိန္ဒိယနိုင်ငံဟာကမ္ဘာပေါ်မှာပြည်ပရောက်တိဘက်တွေအများစုခိုးလုံနေထိုင်နေတဲ့နိုင်ငံပဲဖြစ်ပါတယ်ရှင်
။မခင်ဖြစ်ထွေးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။စနေညနေခင်းအစီအစဉ်တွေကိုညနေ9:00နာရီအထိ Washington DC မြို့တော်ကဓာတ်ရိုက်တင်လွှင့်နေတာဖြစ်ပါတယ်။ညပိုင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ19 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။အစီအစဉ်လေးအဆုံးမသက်ခင်မှာနောက်ဆုံးကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါမယ်ရှင
်။အာဖဂန်နစ္စတန်မြောက်ပိုင်းကခရိုင်တစ်ခုကိုတာလီဘန်စစ်သည်ကြွားတွေကဝင်ရောက်သိမ်းပိုက်ချိန်မှာပဲတောင်ပိုင်းပြည်နယ်ဟဲလ်မန်ကစစ်ကန်တစ်ခုကိုလည်းဘုံခွဲတိုက်ခိုက်တာကြောင့်လူ9ဦးထက်မနည်းသေဆုံးသွားပါတယ်။နွေဦးရသည့်ကာလမှာအကြမ်းဖက်စစ်သည်ကြွားတွေကအခုလိုထိုးစစ်ဆင်လာတာဖြစ်ပြီးကွန်ဒက်စ်ပြည်နယ်အက်တပါကဒီအုတ်ချုပ်ရေးမှုအိမ်နဲ့ရဲစခန်းတွေကိုစီနင်ခဲ့ပါရယ်အခုခါမှာဆွေရတက်တေဟာစစ်သေးကြတွေကိုပြန်ပြီးတော့တိုက်ခိုက်နေနေတယ်လို့ပြည်နယ်အရာရှိတွေကပြောပါရယ်ကွန်ဒက်မြို့မြောက်ပိုင်းခလာဤဇယ်ကရဲဌာနချုပ်လုံချုံရေးကစ်ကန်ဆယ်ခုနဲ့ဈေးတစ်ခုကိုစီနင်ထိန်းချုပ်နိုင်ခဲ့တယ်လို့တာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကပြောပါရယ်ဟဲလ်မန်ပြည်နယ်နက်အယ်လီခရိုင်မှာလဲအကြမ်းဖက်သမားတွေဟာကာဗွန်ခွဲတက်ခဲ့တာကြောင့်အရက်သား၄ဦးနဲ့တပ်ဖွဲ့ဝင်2ဦးသေဆုံးသွားတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးရုံးကကြေညာချက်ထုတ်ပြန်ပါတယ်။မြန်မာနိုင်ငံရခိုင်ဒေသမှာဖြစ်ပွားခဲ့တဲ့ပြည်ပခါတွေကြောင့်တစ်ဖက်နိုင်ငံကိုထွက်ပြေးတင်းရှောင်လာတဲ့ဒုက္ခသည်တွေနေရက်ကိုကုန်သိက္ခာရှိရှိနဲ့ပြန်နိုင်ရေးပူးပေါင်းဆောင်ရွက်ကြဖို့စင်ကာပူဝန်ကြီးချုပ်လီရှန်လွန်းကတိုက်တွန်းသွားပါတယ်။အရှိတော်အရှာနိုင်ငံများအသင်းအာဆီယံရဲ့ထိပ်သီးဆွေးနွေးပွဲဒီကနေ့သတင်းစာရှင်းလင်းပွဲမှာစင်ကာပူဝန်ကြီးချုပ်ကအခုလိုပြောသွားတာပါ။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေအနေနဲ့သူတို့ဆန္ဒအလျောက်နေရရင်ပြင်းတဲ့ဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့ကုန်သိက္ခာရှိရှိပြန်နိုင်ရေးအချိန်ဆိုင်မနေဘဲနဲ့ချမှတ်ထားတဲ့ဂတိကဝတ်တွေအတိုင်းအကောင့်တွေပေါ်ဆောင်ရွက်ဖို့ဝန်ကြီးချုပ်လီရှန်လွန်းကပြောပါရယ်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တရုတ်သမ္မတရှီဂျင်ပင်တို့ဟာအငင်းပွားနေတဲ့နေဆက်ရေးနဲ့ပတ်သက်ပြီးတော့တည်တည်ငြိမ်ငြိမ်အခြေအနေကိုဆက်လက်ထိန်းသိမ်းသွားကြဖို့သဘောတူညီခဲ့ကြပါရယ်ခေါင်းဆောင်နှုတ်ဦးဟာတရုတ်နိုင်ငံအလယ်ပိုင်းဝူဟန်မြို့မှာနှစ်ရက်ကြာအလို့သဘောဆွေးနွေးခဲ့ကြတာပါခင်ဗျာ
တရင်ချင်းရုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ရှောင်းကမ်ချန်းဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ Viewer American တရဲ့ညနေခင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ 9:00 နာရီအထိ Flying Dometer 19 နဲ့ 25 တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9:00နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.
။